ကျုံနိုင်ငံအရှေ့မြောက်ပိုင်းဒေသကထန်ချင်းစိတ်ကမ်းမြို့ထက်ကအနေကြီးတဲ့ပစ္စည်းတွေတူလောင်တဲ့ဂူတောင်တစ်ခုမှာပုဒ်ဟူးနေကအင်မတန်ပြင်းထန်တဲ့ပေါက်ကွဲမှုတွေစစ်တိုက်ဖြစ်ပွားခဲ့တဲ့အတွက်လူ44ယောက်ထက်မနည်းသေဆုံးပြီးလူပေါင်းရချီတန်းရာရသွားပါတယ်။မီးလောင်ပေါက်ကွဲတဲ့နေရာကနေအထက်မြေတိုက်တွေထက်ကြီးတဲ့မီးတောက်ကြီးတွေနဲ့မုံပွင့်ပုံမီးခိုးလုံးတွေတက်လာတာတွေကိုဓာတ်ပုံတွေဗီဒီယိုတွေမှာတွေ့ရတဲ့အပြင်အဲ့ဒီနေရာကနေကီလိုမီတာအတော်ဝေးဝေးနေရာကတွေကတောင်ပြင်းထန်တဲ့တုန်ခတ်မှုတွေခံစားခဲ့ရတယ်လို့ဆိုပါတယ်။ဟာလာဟင်းလင်းဖြစ်နေတဲ့အဆောက်အုံတွေမိကျိုးနေတဲ့ရင်တွေအတူနဲ့အတူပောက်ကွဲပစ္စည်းသွားတဲ့အဆောက်အဦတွေစီကမိခိုးတွေထွက်နေတဲ့ပုံတွေကိုတရုတ်အစိုးရဆင်ဟွာသတင်းအေဂျင်စီကဒီကနေ့ကြာတာဒီနေ့မှာဖော်ပြခဲ့ပါတယ်။ရာနဲ့ချီတဲ့မိသက်သမားတွေကမိသက်ဖို့ကြိုးစားခဲ့ပေမဲ့လည်းဂိုဒေါင်ရဲ့အနေအထားကရှုပ်ထွေးတဲ့အခြေအနေတွေကြောင့်အခက်အခဲတွေ့နေရတယ်လို့ဆင်ဟွာသတင်းဌာနကဆိုပါတယ်။တခြားသတင်းတွေမှာတော့မိသက်သမားတွေဟာပောက်ကွဲလွယ်ပြီးအန်ဒီရဖြစ်စေတဲ့ဓာတုပစ္စည်းတွေမရှိတော့ဘူးလို့အတိအကျပြောနိုင်တဲ့အထိစောင့်နေဖို့ကောင်းတယ်လို့ဖော်ပြထားပါတယ်။ဒေသဆန်တော်ချင်း17နှစ်ခွဲကျော်မှာဖြစ်ပွားခဲ့တဲ့ပထမပောက်ကွဲမှုဟာ TNT ရန်3တန်ပောက်ကွဲမှုနဲ့ညီမျှပြီးနောက်စက္ကန့်30အကြာကဒုတိယပောက်ကွဲမှုကတော့ TNT ရန်21တန်ပောက်ကွဲမှုနဲ့ညီမျှတယ်လို့တရုတ်ငရင်တိုင်းတာရေးစခန်းကပြောပါတယ်။အခုလိုမီးလောင်ပောက်ကွဲမှုကြောင့်လူ32ဦးကအရေးပေါ်အခြေအနေမှာရှိနေပြီးလူ400ထဲမှနည်းဒဏ်ရာရသွားတယ်လို့အစိုးရသတင်းဌာနကပြောပါတယ်။ Rehigh Company ဘိုင်ဂိုဒေါင်မှာဖြစ်ပွားခဲ့တဲ့ဒီပောက်ကွဲမှုရဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့အစိုးရသတင်းဌာနကပြောပါတယ်ကုမ္ပဏီအုပ်ချုပ်ရေးအကြီးအကဲအရာရှိတွေကိုတော့ဖန်ဆီးထိန်းသိမ်းထားတယ်လို့ဒေသခံအန်နာဘိုင်နူကပြောပါတယ်